ရခိုင်ပြည်နယ်ဝန်ကြီးချုပ်ရဲ့ဒေသဖွံ့ဖြိုးရေးခီးစဉ်အတွင်းဒီကနေ့မနေ့အန်းကနေစစ်တွေ့လာမြေပုံမြို့နယ်ရောချောင်းတရာအနီးမှာဝန်ကြီးချုပ်ရင်နှင်းဖြတ်တန်းပြီးနောက်မိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်ဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်နှင်းဖြတ်တန်းပြီးတနာရီလောက်ကြာမှာပေါက်ကွဲတာဖြစ်ပြီးတပ်မတော်ရင်နှင်းဖြတ်တန်းချိန်မှာပေါက်ကွဲတာကြောင့်တပ်မတော်သားတချို့လည်းထိခိုက်ဒဏ်ရာရှိခဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရသူကပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူးနဲ့အစိုးရအဖွဲ့ဝင်တချို့ဟာကွာတန်တွဲတောင်ကုန်းဒေသဖွံ့ဖြိုးရေးခီးစဉ်ကအပြန်ဒီကနေ့မနေ့ရန်ကုန်စစ်တွေကာလန်တိုင်းအန်းကနေစစ်တွေအလာမြေပုံမြို့နယ်အတွင်းဖြတ်တန်းချိန်မှာပေါက်ကွဲမှုဖြစ်ပွားခဲ့တာပါဒီပေါက်ကွဲမှုဟာဝန်ကြီးချုပ်ရင်တန်းဖြတ်တန်းပြီးနောက်ပေါက်ကွဲခဲ့တာဖြစ်ကြောင်းဝန်ကြီးချုပ်ရဲ့ကိုရီးအရာရှိဦးကျော်ခင်ကပြောပါတယ်ဝန်ကြ
ီးချုပ်ရင်လည်းတော်တော်လေးကဘုံပေါက်တာပါခမင်းကျေကတော့15မိနစ်ရှိပါတော့ဒီရလေကိုဟိုရောချောင်းစစ်သားနာမှာရောချောင်းစစ်သားနာမှာဆိုတော့မိုင်းကလေး15လို့ပြောကူးနာရီတစ်ခေနာရီဝန်းကျင်မှာပဲဆို
ဘုံပေါက်ကွဲမှုဟာဝင်ကြီးချုပ်ကိုပြစ်မှတ်ထားတိုက်ခိုက်တာမဟုတ်နိုင်ကြောင်းလည်းဦးကျော်ခင်ကပြောပါတယ်ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစီပင်တာယာရေးဝင်ကြီးဦးမင်းအောင်က
ကျွန်တော်ကဝင်ကြီးချုပ်နဲ့အတူတူလာပေမဲ့ကျွန်တော်ကအမ်းမှကြံခဲ့တယ်အမ်းမှကျွန်တော်ဟိုစီပင်နဲ့ကြည့်လက်လုပ်ငန်းတွေဟိုနည်းနည်းစစ်စစ်ကိုကြံခဲ့တာသူတို့ကမနေ့အစိုးရ6နာရီထွက်သွားတော့သူတို့မင်းများနားလောက်ရောက်တဲ့အချိန်ပေါ့သူတို့မိုင်30ကျော်လောက်ဟိုဝေးသွားတဲ့အချိန်တနာရီလောက်အချိန်ရောက်กว่าပြီးတော့သူတို့နောက်မှာအဲ့မိုင်းပေါက်တယ်တော့သိရတယ်နော်
မိုင်းပေါက်ကွဲတာဟာတမတော်ရင်တန်းဖြတ်တန်းစဉ်ပေါက်ကွဲတာဖြစ်ကြောင်းလဲဦးမင်းအောင်ကအခုလိုဆက်ပြောပါတယ
်တမတော်သားတွေမြင်နားလို့သိပါတယ်တမတော်ကဒစီရမှန်ကွဲပြီးတော့အဲ့တမတော်သား၄ယောက်လောက်ထိခိုက်ဒဏ်ရာရတယ်လို့ပြောတယ်
တမတော်ရင်လေးစင်းဖြတ်သွားစဉ်တတိယမြောက်ကားကိုစွဲမိုင်းနဲ့တိုက်ခိုက်ခံရတာဖြစ်ပြီးဘုံပေါက်ကွဲပြီးတဲ့နောက်တမတော်ရဲတပ်ဖွဲ့နဲ့မြို့နယ်အာဏာပိုင်တွေဟာအခင်းဖြစ်ပွားရာကိုတွားရောက်ရှင်းလင်းခဲ့ပါတယ်လက်သက်တရခံဖော်ထုတ်နိုင်မှုအခြေအနေကိုမေးမြန်းဖို့ပြည်내ရဲတပ်ဖွဲ့ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်ပြည်내ဝန်ကြီးချုပ်ဟာ9ရက်နေ့ကအမ်းမြို့မှာညအိပ်ပြီးဒီကနေ့မနေ့အစောပိုင်းကထွက်ခွာခဲ့ရမှာနေကင်း2နာရီလောက်မှာစစ်တွေမြို့ကိုဆက်ရောက်ခဲ့ပါတယ်။ဒီလ9ရက်နေ့ကလည်းမြောက်ဦးမြို့နယ်ရန်ကုန်စစ်တွေကာလမိုင်းတိုင်အမှတ်113နဲ့113မြင်းဆောင်1အကြားတန်တရားအောင်မှာလက်လုံမိုင်းပုံးနှလုံးတွေးရှိပြီးတမ်ရော်နဲ့ရဲတပ်ဖွဲ့ကရှင်းလင်းခဲ့ရပါတယ်။ပြီးခဲ့တဲ့စက်တင်ဘာလနဲ့နိုဝင်ဘာလအတွင်းကလည်းရန်ကုန်စစ်တွေကာလမှာပေါက်ကွဲမှု2ချိန်ဖြစ်ပွားခဲ့ပါတယ်။အခုနောက်ဆုံးတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူလက်ချက်ဆိုတာမသိရပေမဲ့ရခိုင်ပြည်နယ်အတွင်းမှာ ARSA ခေါ်မွတ်စလင်လက်နက်ကိုင်အဖွဲ့နဲ့ AA ခေါ်ရခိုင်လက်နက်ကိုင်တပ်ဖွဲ့တွေလှုပ်ရှားနေတာရှိပြီးလောလောဆယ်မှာတော့ချင်းပြည်နယ်ပလတ်ဝဒေသမှာ AA တပ်ဖွဲ့နဲ့စူဝတ်တပ်မတော်အကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။